ထိုင်းနိုင်ငံမှာ UK ဘွေအနိုင်ရထားတဲ့ Move Forward Party ခေါင်းဆောင် Peter ကိုဝန်ကြီးချုပ်အဖြစ်နောက်တစ်ကြိမ်အစိုးပြုခွင့်အတွက်လွှတ်တော်ကတားမြစ်ထားတဲ့ဆုံးဖြတ်ချက်ကိုပြန်လည်သုံးသပ်ပေးဖို့ရှောက်လဲချက်ကိုဖွဲ့စည်းပုံအခြေခံဥပဒေရုံးကဒီနေ့ပဲပယ်ချလိုက်ပါတယ်။ဆုံးဖြတ်ချက်ထွက်လာပြီးနောက်လာမယ့်အင်္ဂါနေ့မှာဝန်ကြီးချုပ်တဲ့အတွက်နောက်ထပ်မဲခွဲဖို့ရှိကြောင်းလွှတ်တော်ပြောခွင့်ရကဒီနေ့ပဲကြေညာခဲ့တာပါ။လက်ရှိမှာတော့ထိုင်းနိုင်ငံဟာအိမ်ဆောင်အစိုးရလက်အောက်မှာ၅လကြာရှိနေပြီဖြစ်ပြီးဘီရင်ကိုထောက်ခံတဲ့စစ်တပ်နဲ့မဟာမိတ်လွှတ်တော်အမတ်တွေက Move Forward Party ခေါင်းဆောင်ကိုဝန်ကြီးချုပ်အဖြစ်အစိုးပြုချက်ကိုပယ်ချခဲ့ပြီးတဲ့နောက်ပိုင်းတွေကအစိုးရအသစ်ဖွင့်နိုင်ခြင်းမရှိသေးပါဘူး။ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကတော့ဝန်ကြီးချုပ်အဖြစ်နောက်ထပ်အစိုးပြုဖို့ကိုလက်မခံဖို့လူပုတ်ကို20ကျော်ကကန့်ကွက်ထားတာကြောင့်အခုလိုဆုံးဖြတ်ရတာလို့ပြောပါရတယ် Move Forward Party နဲ့မဟာမိတ်တွေကတော့ဝင်ကြီးချုပ်ဖြစ်နောက်တစ်ကြိမ်အစိုးပြုခွင့်မပေးဖို့တားမြစ်ခဲ့တဲ့ဇွန်လ19ရက်နေ့ကလွှတ်တော်ဆုံးဖြတ်ချက်ဟာဥပဒေနဲ့ညီမညီပြန်လည်သုံးသပ်ဖေးဖို့ရှောက်လဲခဲ့ကြတာပါ Liberal မူဝါဒရှိတဲ့ Move Forward Party ဟာလူငယ်နဲ့မြို့ပြလူပုံအတိုင်းဝိုင်းရဲ့အားပေးထောက်ခံမှုအများပြားကိုရရှိခဲ့ပြီးမေလရွေးကောက်ပွဲမှာအနိုင်ရခဲ့တာလည်းဖြစ်ပါတယ်ဒါပေမဲ့ဘီရင်စနစ်ကိုဝေဖန်မှုတွေကနေအကာအကွယ်ပေးဖို့ရေးဆွဲထားတဲ့ဥပဒေပြင်ဆင်ရေးအစီအစဉ်ကိုကြက်ကြက်ပြန့်ပြန့်ကန့်ကွက်မှုတွေနဲ့အတူ Move Forward Party ဟာအစိုးရဖွဲ့ဖို့လုံလောက်တဲ့ထောက်ခံမှုတွေမရရှိခဲ့တာကြောင့်ထိုင်းနိုင်ငံကြီးမှာအခုချိန်ထိနိုင်ငံရေးပြဿနာတွေပေါ်ပေါက်နေတာလည်းဖြစ်ပါတယ်ရှင်